မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လှုပ်ရှားတောင်းဆိုမှုအကြောင်းတွေနဲ့အရင်ဆုံးဆက်ပါမယ်။21ရာစုပင်လုံးမှာအပြစ်ရလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်ရေးစစ်တပ်ဘက်ကတိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်နေတာတွေကိုလုံးဝရပ်ဆိုင်းရေးနဲ့စစ်ပြေးဒုက္ခသည်တွေဘေးအန္တရာယ်ကင်းရှင်းစွာနေရရင်ပြန်နိုင်ရေးတို့အတွက်ကချင်ပြည်သူလူထုကကချင်အမျိုးသားများတွေ့ဆုံပွဲကနေတောင်းဆိုလိုက်ပါတယ်။ဆယ်စုနှစ်နဲ့ချီကြာမြင့်နေတဲ့ပြည်တွင်းစစ်မီးငြိမ်းနိုင်ရေးကအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့လည်းကချင်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မြင်းမြန်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပနေတဲ့21ရာစုပင်လုံညီလာခံကနေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်နေတဲ့လုပ်ငန်းစဉ်မှာပါဝင်မဲ့ကချင်တိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုကြိုတင်ပြင်ဆင်တဲ့အနေနဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မကြွယ်ခမ်းမမှာကချင်အမျိုးသားတွေ့ဆုံပွဲတစ်ရက်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကနေဖေဖော်ဝါရီလ18ရက်နေ့အထိကျင်းပခဲ့ပါတယ်။အခမ်းအနားမစတင်ခင်မှာတော့ကချင်ပြည်နယ်အစိုးရနဲ့ဒေသခံရဲအာဏာပိုင်တွေဘက်ကပိတ်ပင်တားဆီးမှုတွေရှိခဲ့ပြီးတဲ့နောက်မှာတော့ညီလာခံအဖြစ်ကျင်းပခွင့်မပြုပဲနိုင်ငံရေးဆွေးနွေးပွဲအဖြစ်နဲ့ပဲခွင့်ပြုခဲ့တဲ့ဒီကချင်အမျိုးသားတွေ့ဆုံပွဲကနေကချင်လူထုရဲ့တောင်းဆိုချက်တွေကိုသဘောထားထုတ်ပြန်ချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဓိကတောင်းဆိုချက်တွေကတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဟာ1949ပင်လုံစာချုပ်နဲ့ပင်လုံဂတိကဝတ်တွေကိုအခြေခံဖော်ဆောင်နိုင်မဲ့ညီလာခံဖြစ်စေခြင်းတလို့21ရာစုပင်လုံညီလာခံမှာအပြစ်ရလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ခွင့်ပြုဖို့နဲ့ကချင်ဒေသအပါအဝင်တိုင်းရင်းဒေသတွေမှာမြမတက်မတော်ဘက်ကထိုးစစ်စင်တာကိုလုံးဝရပ်ဆိုင်ပေးဖို့ကချင်လူထုကတောင်းဆိုပါတယ်။ဒီကချင်လူထုရဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့ငြိမ်းချမ်းရေးပေါ်ကချင်လူထုရဲ့ဆန္ဒသဘောထားလူခွေရေးနဲ့ငြိမ်းချမ်းရေးလှုပ်ရှားသူကချင်အမျိုးသမီးမတ်မေစပယ်ဖြူကအခုလိုပြောပါတယ်
။ကျမတို့ကချင်မျိုးသားညီလာခံလှုပ်သွားတာရောအခုဒီသဘောထားစင်ညာချက်တွေရောရှိမယ်ဆိုရင်ကျမတို့ကချင်မျိုးတွေဟာပေါ့တကယ်ပဲဟိုအားလုံးပါဝင်ပြီးတော့ရေးစေတည်တဲ့နဲ့ငြိမ်းချမ်းရေးပေါ့နော်စစ်မှန်ပြီးတော့တရားနာတဲ့ဒီစင်ကြီးတဲ့နဲ့ငြိမ်းချမ်းရေးကိုရကျင်တဲ့ဆန္ဒကျမတို့မှာအရန်ကိုကျင်းပြနေပါတယ်ပေါ့နော်အဲ့တော့အားလုံးပါဝင်ရေးမှုကိုလက်ခံထားပြီးတော့အကယ်၍မပါဝင်နိုင်သေးတဲ့အခွင့်အရေးရှိမယ်ဆိုရင်လည်းအဲ့လိုသူတို့ပါဝင်လာနိုင်တဲ့အခြေအနေမျိုးဖြစ်အောင်ဘယ်လိုညှိနှိုင်းဆောင်ရွက်မလဲဆိုတာကိုကျမတို့ကအလေးပေးပြီးစဉ်းစားဆွေးနွေးပါတယ်
။ကချင်လူထုဘက်ကတောင်းဆိုချက်တွေထဲမှာအဓိကစစ်ဘေးကြောင့်နေရက်ကနေတင်းချောင်နေရတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့နေနိုင်ငံတော်အစိုးရကကူညီပေးဖို့နဲ့ပြည်ရင်းပြည်ပပံ့ပိုးကူညီမှုတွေကိုလွတ်လပ်စွာခွင့်ပြုပေးဖို့အပါအဝင်စစ်ဘေးဒုက္ခသည်တွေနေရက်ကိုဘေးအနေနဲ့ကင်းရှင်းစွာဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအစိုးရနဲ့လူမှုအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ပေးဖို့လည်းပါပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့စစ်ဘေးဒုက္ခသည်တွေရဲ့အရေးထက်သွင်းစဉ်းစားပေးဖို့ကိုလည်းမတ်မေစပယ်ဖြူကတိုက်တွန်းပါတယ်
။နောက်လက်ရှိမှာတကယ့်ကိုကျမတို့အတွက်အားကျန်ပေါ့အရေးတကြီးလိုအပ်နေတာကတော့စစ်ဘေးဒုက္ခသည်တွေရဲ့စားဝတ်နေရေးကိစ္စဖြစ်ပါတယ်။အဲ့တော့ငြိမ်းချမ်းရေးဖြစ်စဉ်ပေါ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလို့ပြောတဲ့အခါမှာဒီစစ်မဲ့ပြိပခါတွေရဲ့အဓိကစစ်မဲ့ပြိပခါတွေကြောင့်အရင်ဆုံးထိခိုက်မြင့်လာရတဲ့ကျမတို့ဒေသခံအဖြစ်နဲ့တိုင်းရင်းသားပြည်သူတွေစစ်ပြေးဒုက္ခတွေရဲ့အရေးကိုလည်းပဲနေရာရေးဖြစ်စဉ်မှာအရေးကြီးတဲ့ကိစ္စရဲ့တစ်ခုအနေနဲ့မဖြစ်မနေထည့်သွင်းစဉ်းစားပေးတင်မယ်။ကျမတို့စစ်ပြီးရင်တို့တွေလည်းအချိန်တိုင်းအိမ်ပြန်ပြီးတော့ဟိုကိုယ့်ရဲ့ပုံမှန်ဘဝကိုပြန်ရမှာပဲဆိုပြီးတော့မတန်မရိုးရှင်းပြီးတမရိုးကျစဉ်းစားတဲ့အတွင်းမျိုးနဲ့စဉ်းစားကြည့်ကြမှာဘူးလို့အဲ့တော့ကျမအနေနဲ့တော့အခုပြောရမယ်ဆိုရင်အဲ့ဒါလေးတွေကိုကျမအကြည့်ချာပြီးပြောချင်ပါတယ်ဖြစ်
စီးရဲတင်းမာမှုတွေနဲ့ပြိပခဖြစ်ပွားရာဒေသတွေကစစ်ဘေးဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေကိုတိုက်ပွဲတွေကြားထိခိုက်မှုမရှိရအောင်လူနေတဲ့နေရာတွေနားမှာတက်တေတက်ဆွဲတာပိတ်ခတ်တာမလုပ်ဖို့နဲ့လူခွေချိုးဖောက်မှုတွေမဖြစ်အောင်ကာကွယ်ပေးဖို့ဖြစ်လာရင်လည်းထိရောက်စွာအရေးယူပေးဖို့ကချင်လူထုကတောင်းဆိုပါတယ်တိုင်းရင်းဒေသကတိုက်ပွဲတွေရက်စဲဖို့ဆိုရင်မြမတက်မတော်ဘက်ကအရင်ဆုံးအပြစ်ခတ်ရက်စဲရေးကိုဖော်ဆောင်ဖို့လိုတယ်လို့ရှမ်းမြောက်ခြေဆိုင်ကချင်မျိုးသားလုံးဆိုင်ရာကွန်ရက်ကကိုအိုင်ဇက်အောင်ကလည်းပြောပါတယ
်စစ်တပ်ကနေပြီးတော့သူချစ်မြပါဝါအားလုံးကိုသူကထိန်းချုပ်ထားတယ်ဆိုတော့ဒီလိုမျိုးနဲ့စစ်တပ်အနေနဲ့သူ့အနေနဲ့လိုက်ရောမယ်ဆိုရင်အဲဘာမှမဆိုဖြစ်သွားနိုင်တယ်ပေါ့ခါတဲ့ချက်ချင်းပေါ့အဲ့တော့ခုကကျွန်တော်စစ်တပ်အနေနဲ့အလုံးဝလိုက်ရောဖို့အတွက်အားလာမရှိဘူးဒီစစ်တပ်ထိပ်ပိုင်းရဲ့အစိုးရထိပ်ပိုင်းရဲ့ကျွန်တော်တိုင်းသားတဲ့နိုင်ငံဒီပိုင်းရဲ့သူပြီးတော့တခုခုပေါ့နော် short and short လို့မဟုတ်ကျွန်တော်တို့အတိုင်းသားဘက်က short မဟုတ်ဘူးကျွန်တော်တို့စစ်တပ်ဘက်က short ဆိုရဘက် short အဲ့လိုမျိုး short တင်လို့မှဆိုရင်ကျွန်တော်ပုံမှန်ဖြစ်ရောက်မှာတော့ကျွန်တော်မြင်တယ်အဲ့ဆိုတော့ကျွန်တော်ကအစည်းအဝေးပဲလောက်တာမဟုတ်သူစုံပွဲပဲလောက်တာမဟုတ်ဘဲနဲ့ကျွန်တော်တို့အဖြေတခုခုထွက်လာလိမ့်မယ်လို့ကျွန်တော်လည်းမျှော်တင်တယ်
လာမယ့်သတင်းပတ်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့အပြစ်ရဲ့လက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားကောင်းဆောင်တွေတွေ့ဆုံမှုစီစဉ်ထားပါတယ်။အခုဆိုရင်တော့ပြည်내နဲ့တိုင်းအသီးသီးမှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပသွားဖို့ပြင်ဆင်နေပြီးဒီလိုအချိန်ယူတာကြောင့်21ရာစုပင်လုံညီလာခံကျင်းပမယ့်ရက်ကိုအရင်ဖေဖော်ဝါရီလ28ရက်နေ့ကိုသတ်မှတ်ထားပေမယ့်နောက်ဆုတ်ရွှေ့ဆိုင်ထားပါတယ်ရှင်။